အဒီကရင်ပြည်နယ်ဖားပွန်ခရိုင်တဲမှာတော့စစ်ကောင်စီရဲ့ရေးပါတဲ့နောက်ဆုံးလက်ကျန်စခန်းကြီးဖြစ်တဲ့ဖားပွန်ပြူဟာစခန်းကို KNLA PDF အပါအဝင်ပြူပေါင်းတပ်တွေကဆက်ပြီးတော့တိုက်ခိုက်နေသလိုပဲဒီရိတ်ခါလက်နက်တွေတည်ဆောက်ရမှာတုံးတဲ့ကူးစိတ်တရာလုံချိုရေးကင်းစခန်းကိုတော့ဒီပြူပေါင်းတပ်တွေကနိုဝင်ဘာလ9ရက်နေ့မှာတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောင်မအေးမှာကသတင်းပေးပို့ထားပါတယ်ရှင်
ကရင်ပြည်နယ်အတွင်းက KNU တပ်မကထိန်းချုပ်ရာဖားပွန်ခရိုင်ထဲမှာစစ်ကောင်စီရဲ့အရေးပါတဲ့နောက်ဆုံးလက်ကျန်စခန်းကြီးဖြစ်တဲ့စစ်ကောင်စီရဲ့ဖားပွန်ဖြူဟာစခန်းကို KNLA PDF အပါအဝင်ပူးပေါင်းတပ်တွေကတိုက်ခိုက်နေတယ်လို့ရိတ်ခါလက်နက်တွေတဲဆောင်ရမှာလုံခြုံရေးစခန်းတစ်ခုဖြစ်တဲ့ကူးစိတ်တရာလုံခြုံရေးစခန်းကိုတော့နိုဝင်ဘာလ9ရက်နေ့ကတိုက်ခိုက်ခဲ့တယ်ဆိုပြီးဒေသခံတအူးကပြောပါတယ်
ဟုတ်ကဲ့တရားကင်းစခန်းသဘောပါပဲတရားလုံခြုံရေးအတွက်သူဒီရိတ်ခါဖို့ပါပို့သူတို့သွားလာတယ်ဒီပုံမှာတော့တရားရဲ့လုံခြုံရေးစခန်းပေါ်ပြောမှာဆိုတော့လုံခြုံရေးအနေနဲ့ထားတာသူကဒီကူးစိတ်တရားပါပဲကူးစိတ်တရားပါပဲလုံခြုံရေးကတော့340 450လောက်ရည်တော့ရှိပါတယ်သူကဒီအခုလက်ရှိကူးစိတ်ကြတော့သူကအတွက်လို့ပဲချက်မှာ哦အတွက်လို့မြူနယ်ပဲချက်
ကူးစိတ်တရားစခန်းကိုတိမ့်ပိုက်ခဲ့ရမှာစစ်ကောင်စီတပ်သား၈ဦးရဲ့ရုပ်အလောင်းတွေ့ရှိခဲ့ရတယ်ဆိုပြီး KNLA တပ်မ၅ကလည်းပြောပါရယ်စခန်းသိမ်းပြီးရရှိတဲ့လက်နက်တွေကတော့ RPG-7 နှစ်လက်မောင်းပြန် rifle 3လက်ကြည်ဘူး28လုံး60မမကြည်ဘူး22လုံး drone ဖြတ်ဂျဲမာ3ခုနဲ့မောင်းပြန် rifle ကြည်တောင်း2000ကျော်သိမ်းဆီးနိုင်ခဲ့တယ်လို့လည်းပြောပါရယ်အခုလိုမျိုးကူးစိတ်တရာလုံခြုံရေးစခန်းတိုက်ခိုက်သိမ်းပိုက်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးဒေသခံတွေအပြောအရဖာပွန်ဖြူဟာကိုတော့ပူးပေါင်းတပ်တွေဘက်ကပိတ်ဆို့ထားဆဲဖြစ်ပြီးဖာပွန်ဖြူဟာပြီးရင်စခန်းငယ်လေး3ခုလောက်သာကျန်တော့တယ်လို့လည်းဆိုပါတယ
်ဟိုအချိန်ညတော့ဘာမှမထူးသေးဘူးဟောဒီလိုလိုဆယ်ချိန်ညတော့ဒီတိုင်းပဲဒီဘက်ကတော့ပိတ်ဆို့တာတော့အဲ့လိုမျိုးနေထားမှာပဲရှိရအောင်ဘာထော်တို့ဒီတော့ဘောလုံးတို့ကတည်းကဒီလိုအားလို့ကျန်နေတာပေါ့ဟုတ်ကဲ့အဲ့ဒီနေရာ၃နေရာနဲ့အစည်းဖွဲလေးပါပဲဖဘွားတော့ဒီကမေးဖြစ်နေတာပေါ့နော်ဒါပေမဲ့တို့လည်းကျန်လဲဘာမှလုပ်ရတဲ့တိုက်တာမှမရှိတော့ပါဘူးကျွန်တော်ကြည့်ရတော့
KNU တပ်မကထိ ंछ ုံနယ်မြေထဲမှာအော်တိုဘာလအတွင်းမှာတိုက်ပွဲပေါင်း130ကျော်ဖြစ်ပွားခဲ့တယ်လို့1992ခုနှစ်ထဲကတည်ထောင်ထားတဲ့ခေါပုတ်စခန်းကိုလည်း KNLA PDF ပူးပေါင်းတပ်တွေဘက်ကသိမ်းပိုက်ခဲ့ပြီးစစ်လက်နက်အများအပြားသိမ်းဆီးနိုင်ခဲ့တယ်လို့စစ်သုံးပတ်20နီးပါးကိုလည်းဖမ်းဆီးနိုင်ခဲ့ပါတယ်ရှင်